ချမ်းသာကျယ်ဝတဲ့ကမ္ဘာနိုင်ငံကြီးတွေဟာတန်ချိန်တန်းချီရှိတဲ့ plastic ဆုံးဖြတ်ပစ္စည်းတွေကိုအရှိတောင်အာရှဒေသကိုတင်ပို့နေတာကြောင့်အဲ့ဒီဒေသနိုင်ငံတွေအတွက်ဆုံးဖြတ်ပစ္စည်းပြန်လည်အသုံးပြုနိုင်အောင်လှုပ်ဆောင်ရမှာဝင်တို့ဝင်ဖို့ဖြစ်နေပြီးပတ်ဝန်းကျင်ညဉ့်ဉျေးမှုပြဿနာကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြောင်းကို VOA သတင်းတော် Henry Ridgewell ကတင်ပြထားပါတယ်။ဒီအကြောင်းကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ Kuala Lumpur မြို့ပြင်ဘက်ကီလိုမီတာ50အကွာစီအုံးဆိုင်ခင်တစ်ခုရဲ့အလဲမှာစွန့်ပစ်ထားတဲ့ plastic တွေတောင်ပေါ်ရပုံရှိနေပါတယ်။အဲ့ဒီစွန့်ပစ် plastic တွေတော်တော်များများဟာဥရောပနဲ့မြောက်အမေရိကကချမ်းသာတဲ့နိုင်ငံကြီးတွေစီကရောက်လာတာပါ။ဒေသခံတွေကတော့အဲ့ဒီဒဏ်ကိုကောင်းကောင်းခံနေကြရပါတယ်။ဒီပြဿနာအကြောင်းဒေသခံလည်းဖြစ်ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတူဦးလည်းဖြစ်တဲ့ဖွာလီဖန်ကအခုလိုပြောပါတယ
်။ They just dump the not recyclable plastic or the reject product and then they burn in the backyard of the these factory.
သူတွေကပြန်သုံးလို့မရတဲ့ plastic တွေနဲ့အပယ်ခံထားရတဲ့ကုန်ပစ္စည်းကိုဒီမှာလာပစ်ထားကြတာလေ။နောက်တော့ဆက်ယုံနောက်ဖက်မှာမိရှုပ်ပစ်ကြတယ်။ဒါကြောင့်အဲ့ဒီအစိမ့်ငွေမိခိုးတွေကကျမတို့ကိုမကျန်းမာမာဖြစ်စေတာပေါ့
။ပြီးခဲ့တဲ့နှစ်ကစပြီးစွန့်ပစ် plastic တွေတင်သွင်းတာကိုတရုတ်နိုင်ငံကပိတ်ပင်လိုက်လို့ကမ္ဘာစက်မှုလုပ်ငန်းတစ်ခုလုံးကိုဘယုတ်ဒုက္ခဖြစ်သွားစေပါတယ်။ချမ်းသာတဲ့နိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင် plastic ပြဿနာကိုပြည်ပနိုင်ငံတွေစီကိုပို့နေတယ်လို့ပြောပြီးပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ Greenpeace အဖွဲ့က Kate Lynn ကအခုလိုဆက်ပြီးပြောပါတယ်။
Good collections facilities, but actually they like sending like half of their collected waste to other countries. Before the China ban, they just sent China.
သူတို့ကစွန့်ပစ်ပစ္စည်းတွေကိုတင်ဆက်ကင်တွင်နိုင်တဲ့ပစ္စည်းကရိယာတွေကောင်းကောင်းရှိပါတယ်။ဒါပေမဲ့တဝက်လောက်ကိုသူတို့ကတခြားနိုင်ငံတွေကိုပို့နေတာ။တရုတ်နိုင်ငံကမပိတ်ပင်ခင်ကဒါတွေကိုပြန်သုံးနိုင်တဲ့ပစ္စည်းဖြစ်အောင်တရုတ်နိုင်ငံကိုပို့လိုက်ရုံပဲ။ဒီပစ္စည်းတွေကိုမှန်မှန်ကန်ကန်ပြန်အသုံးပြုနိုင်အောင်လုပ်မလုပ်ဆိုတာကိုတော့သူတို့စက်မကြည့်တော့ဘူး။အခုတရုတ်ကပိတ်လိုက်တော့တခြားနေရာအစ်တွေကိုရှာရပြီလေ။
Greenpeace အဖွဲ့ရဲ့အစီရင်ခံစာကစွန့်ပစ်ပစ္စည်းတဝက်ကျော်တစ်နှစ်တန်3တန်းလောက်ဟာမလေးရှား၊ဗီယက်နမ်နဲ့ထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေစီကိုရောက်သွားကြတယ်လို့ပြောပါတယ်။ Greenpeace က Kate Lynn ကပဲအခုလိုဆက်ပြောပြပါတယ်
။ They do not have the enough capacities for handling such a large amount of import foreign waste. So
ဒီနိုင်ငံတွေမှာဒီလောက်များပြားတဲ့နိုင်ငံများကစွန့်ပစ်ပစ္စည်းသွင်းကုန်တွေကိုကင်တွယ်နိုင်တဲ့လုံလောက်တဲ့အရင်းအမြစ်တွေမရှိဘူးလေ။ဒါကြောင့်ဒါတွေကဒေသဆိုင်ရာပတ်ဝန်းကျင်ညှဉ်းနှံမှုတွေဖြစ်ပေါ်စေရပေါ့
။ဒါကိုတုံ့ပြန်ဖို့အရှိတောင်အာရှနိုင်ငံတော်တော်များများကစွန့်ပစ်ပလတ်စတစ်တင်သွင်းမှုကိုကန့်သတ်လာလို့ဒီအမိုက်တွေဟာနောက်ဆုံးမှာသွင်းကုန်စီမင်းစီကံရော့ရဲရာအိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုရောက်သွားပါတော့လေ။ဒီတစ်ပတ်ထဲမှာဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂညီလာခံတစ်ခုမှာတော့ဒီစွန့်ပစ်ပစ္စည်းတင်ပို့သူနိုင်ငံတွေကလက်ခံမဲ့နိုင်ငံတွေစီကနေကြိုတင်ခွင့်ပြုချက်ရယူဖို့အကြောင်းဆွေးနွေးနေကြပါတယ်။အဲဒီစနစ်ကိုကြိုတင်အကြောင်းကြားပြီးမှလက်ခံမှုစနစ်လို့ခေါ်ပါတယ်။ဒီပတ်ဝန်းကျင်ညဉ့်ညမ်းမှုဒဏ်ကိုလောလောလတ်လတ်ခံနေရတဲ့နိုင်ငံတွေအတွက်တော့အပြောင်းအလဲကအချိန်တိုအတွင်းရောက်လာစေရတော့မမြင်သေးပါဘူး။မလေးရှားဒေသခံပတ်ဝန်းကျင်ထိန်းသိမ်းရေးသမားPoly Pan ကအခုလိုဆက်ပြီးပြောပါတယ
် We are killing ourselves by using too many plastic. We too depend on plastic. Please
ကျမတို့ဟာ plastic တွေဒလဟောသုံးပြီးကိုကိုကိုတေအောင်လုပ်နေကြတာပါ။ကျမတို့ plastic အပေါ်တိတ်နှီးခိုလွန်အားကြီးတယ်။ကို့အမိုက်ကိုရှင်းကြပါ။ဒီမှာလာမပုံကြပါနဲ့
။တကယ်နောက်ဆုံးအဖြေကစွန့်ပစ်ပစ္စည်းကိုဘယ်လိုပိုကောင်းအောင်ပြန်သုံးနိုင်မလဲဆိုတာမဟုတ်ပါဘူး။ plastic သုံးစွဲမှုနဲ့ထုတ်လုပ်မှုကိုတိတိတတ်တာရှော့ချတာဟာသာတကယ်အဖြေပါလို့ Greenpeace အဖွဲ့ကပြောထားကြောင်းပါခင်ဗျာ